တရုတ်နဲ့အမေရိကန်နိုင်ငံခြားကုန်သွယ်စစ်ပွဲမှာအဓိကထားပြောနေရတယ်။ဉာဏ်ပညာအခြေပြုပစ္စည်းမူပိုင်ခွင့်ဆိုင်ရာပြဿနာတွေကိုဇန်နဝါရီလ1ရက်နေ့ကစပြီးတရုတ်နိုင်ငံရဲ့အမြင့်ဆုံးတရားရုံးမှာကျမ်းစာဆစ်ဆဲတော်မှာဖြစ်ကြောင်းတရုတ်အစိုးရကကြေညာလိုက်ပါတယ်။စီးပွားရေးအင်အားကြီးနိုင်ငံခြားကုန်သွယ်ရေးမှာအခြေတင်ဖြစ်ရကနေအမေရိကန်ဒေါ်လာဘီလီယံ300ကျော်ဖို့အပြန်အလှန်အခွန်တွေတိုးကောက်နေရကနေဒီဇင်ဘာ1ရက်နေ့ရောက်မှရပ်ပေါင်း90နောက်ထပ်အခွန်တိုးမကောက်ဖို့အတွက်သဘောတူညီမှုရခဲ့တာဖြစ်ပါတယ်။ဉာဏ်ပစ္စည်းမူပိုင်ခွင့်နဲ့ပတ်သက်တဲ့စီးမျဉ်းတွေကိုလိုက်နာအောင်တရုတ်အစိုးရကတင်းတင်းကြပ်ကြပ်မလုပ်ခဲ့တဲ့အပြင်တရုတ်နိုင်ငံထဲမှာဝင်ရောက်လုပ်ကိုင်တဲ့နိုင်ငံခြားကုမ္ပဏီတွေကိုနည်းပညာတွေအတမလွှဲပြောင်းခိုင်တယ်လို့အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကဝေဖန်နေကြတာပါအခုလိုညာနာပစ္စည်းမူပိုင်ခွင့်ဆိုင်ရာအမှုတွေကို2009ကစပြီးတရုတ်အထက်တရားရုံးမှာစတင်ကြားနာစစ်ဆေးတော့မှာဖြစ်ကြောင်းတရားရေးဌာနဒုတိယအကြီးအကဲစနေနေ့ပြောကြားချက်ကိုတရုတ်အစိုးရဆင်ဝါသတင်းမှာဖော်ပြထားပါတယ်အရင်တော့ကတော့ဒီအမှုမျိုးကိုခင်အဆင့်အဆင့်နဲ့တရားရုံးတွေမှာကြားနာခဲ့တာဖြစ်ပါတယ်။အခုလိုလှုပ်ဆောင်မှုကတရားရေးဆိုင်ရာလျှောက်ထားချက်တွေတမတ်ရှိလာစမယ်ပြင်တရားရုံးကြားနာစစ်ဆေးမှုထိရောက်ပြီးအရေးသွေးကောင်းမွန်တိုးတက်မယ်လို့လည်းပြောပါတယ်။